ဘင်္ဂလားဒေ့ရှ်နိုင်ငံမှာသတင်းနှစ်ပတ်ကြာမိုးပြင်းထန်ရွာသွန်းရာကရေကြီးမြေပြိုမှုတွေကြောင့်အနည်းဆုံး55ယောက်သေဆုံးပြီးတသန်းကျော်ရေဘေးထွန်းခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဒီလဆန်းကစရေဘေးရန်အဆိုးဆုံးခံရတဲ့ခရိုင်လေးခုမှာသေဆုံးမှုတွေအများဆုံးဖြစ်ခဲ့ပြီး Cox's Bazar မှာ21ယောက် Chittagong မှာ19ယောက် Bundaban မှာ10ယောက်နဲ့ Rangamati မှာ5ယောက်သေဆုံးတယ်လို့သက်ဆိုင်ရာဒေသတွေကအာဏာပိုင်တွေအတည်ပြုခဲ့ကြတာပါမကြာသေးခင်နှစ်တွေအတွင်းမိုးအများဆုံးဖြစ်စံချိန်တင်ခဲ့ပြီးဩဂုတ်လ9ရက်နေ့တရက်ထက်မှာမိုးရေချိန်12လက်မထိရွာသွန်းခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်မိုးလေဝသဌာနအကြီးအကဲကိုကိုက်ကပ်ပြီး AFP သတင်းကဖော်ပြပါတယ်ပြီးခဲ့တဲ့တောက်ချာနေ့အထိအပြင်းထန်ရွာသွန်းခဲ့တဲ့မိုးကြောင့်တာတမန်တွေကျူးပေါက်ပြီးရာနဲ့ချီရဲ့ခြေရွာတွေကိုရေလွှမ်းမိုးခဲ့တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပါတယ်သေဆုံးမှုတွေကိုတော့ရေချတဲ့အချိန်ကျမှသာအတည်ပြုနိုင်ခဲ့ကြတာပါတောင်အရှဒေသမှာတနစ်စာမိုးရေချိန်ရဲ့80ရာခိုင်နှုန်းလောက်ကိုမုတ်တုံရာသီတွေမှာရရှိလေရှိပြီးမိုးကြီးမြေပြင်မှုတွေကြောင့်တိကျထိခိုက်ပျက်စီးမှုတွေအများဆုံးအချိန်လဲဖြစ်တတ်ပါတယ်ခင်ဗျာ